ဟုတ်ကဲ့ပါ UNSC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့၅ဖွဲ့ကနေ NCA ပြည်ရဲ့လက်မှတ်ရေးသိုးတော့မယ်လို့အစိုးရပိုင်းမီဒီယာထဲမှာကြေညာသွားတဲ့ပေါ်မဟုတ်မှန်ကြောင်း UNSC ဒုတိယဥက္ကဋ္ဌနိုင်ဟန်သာကလည်းအခုလိုပြောပါတယ
်မဟုတ်ဘူးကွန်ရကနာဟိုပြောထားတဲ့ထဲမှာတော့ဒီ၅ဖွဲ့ကလက်မှတ်ထိုးတော့မယ်ဆိုတဲ့သဘောထားမျိုးကတော့မှန်တော့ဒီနိုင်ငံချင်းနဲ့မရှိသေးဘူးကျွန်တော်တို့မှလည်းစီးပီးချက်ကြဆုံးချက်ထားတာလည်းမရှိသေးဘူးဆိုရင်
UNSC ဖွဲ့ဝင်၅ဖွဲ့ဖြစ်တဲ့မွန်မြင့်တပါတီ၊ကရင်နေမျိုးရာသုတရေးပါတီ KMPP ၊ဝါမျိုးရာဖွဲ့ WNO ၊ရခိုင်မျိုးရာကောင်စီ ANC ၊လာဟုဒီမိုကရက်တစ်ပါတီတို့ကနေ NCA လက်မှတ်ရေးထိုးတော့မယ်လို့အစိုးရပိုင်းမီဒီယာထံမှသာမကနိုင်ငံတော်အသံပင်ခံရုံးဝန်ကြီးဌာနကပါထုတ်ပြန်ကြေညာခဲ့တာပါ။ UNSC ဖွဲ့ဝင်တွေအနေနဲ့အစိုးရနဲ့ညှိနှိုင်းထားတဲ့အချက်၉ချက်ကိုပြေလည်အောင်ညှိနှိုင်းပြီးမှသာ NCA လက်မှတ်ရေးထိုးမယ့်အနေအထားရှိတယ်လို့နိုင်ငံသားကဆက်ပြောပါတယ်။
ကျွန်တော်တို့ကတော့အဲ့ဒီ SCA အရင်ကဆွေးနွေးထားတဲ့ SCA line ကိုဆက်ပြီးတော့မလိုက်တော့ဘူးဆိုတဲ့သဘောထားမျိုးတော့ရှိတယ်။အဲ့ဒီ SCA နဲ့ပတ်သက်ပြီးတော့တလောကကျွန်တော်တို့ DVN အဖွဲ့တွေကအကူအချက်ကိုစတင်ကြည့်တယ်။လူရသဘောတူလာခဲ့တယ်။ဒါနဲ့အဲ့ဒီပေါ်မှာလည်းကျွန်တော်တို့ကတော့တချို့အချက်တွေကိုပြင်ဆင်ကြည့်နိုင်ဆွေးနွေးဖို့ရှိပါသေးတယ်။အဲ့ဒါတွေပြည်လည်းမှလည်းကျွန်တော်တို့ကထိုးမှာပါ
UNSC ကနေတင်ပြထားတဲ့အချက်၉ချက်ကိုအစိုးရငြိမ်းချမ်းရေးကော်မရှင်ဘက်ကနေမူရလက်ခံပြီးဖြစ်ပေမဲ့အကြီးလေတွေ့ဆုံဆွေးနွေးမှုမပြုလုပ်ရသေးဘူးလို့လည်းသူကဆိုပါတယ်။တကယ်လို့ UNSC ကတင်ပြထားတဲ့အချက်လက်တွေဆွေးနွေးလို့ပြည်လည်မယ်ဆိုရင် NCA လက်မှတ်ရည်သူသွားပဲရှိတယ်လို့လည်းသူကဆိုပါတယ်။လက်ရှိ UNSC အပါအဝင်တိုင်းဒေသလက်နက်ကိုင်ဖွဲ့တွေထဲမှာ NCA လက်မှတ်ရည်သူရေးကိစ္စနဲ့ပတ်သက်လို့အမြင်ကွဲလွဲမှုတွေလည်းရှိနေပါတယ်။ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ UWSA ဦးဆောင်ပြီးဖေဖော်ဝါရီလနောက်ဆုံးပတ်မှာကျင်းပခဲ့တဲ့ပန်ခန်းညီလာခံရဲ့စည်းဝေးပြီး UWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ KIU ကချင်လွတ်လပ်ရေးဖွဲ့SFPP မြောက်ပိုင်းရှမ်းပြည်တပ်မတော် TNL တန်းမလောင်တပ်ဖွဲ့မိုင်းလာတပ်ဖွဲ့ NDAA ရခိုင်တပ်မတော် AA ကိုကတပ်ဖွဲ့ MNDAA တို့ဟာ NCA ကိုလက်မခံဘဲငြိမ်းချမ်းရေးလမ်းကြောင်းသေးတစ်ခုကိုပေါ်ဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။ကြံရှိတဲ့ UNSA ဖွဲ့၅ဖွဲ့အနေနဲ့ NCA လမ်းကြောင်းတိုင်းဆက်လက်လှုပ်ဆောင်သွားမယ်သဘောရှိနေပါတယ်။မွန်ပြည်တပ်ပါတီအနေနဲ့ကတော့ NCA လက်မှတ်ရည်သွေးဖို့သဘောတူကြောင်းမတ်လ23ရက်နေ့မှာကျင်းပတဲ့ဗဟုလုံမှုဆောင်ကော်မတီစည်းဝေးမှာဆုံးဖြတ်ခဲ့ကြတယ်လို့တကြံလုံးမှာဗဟုကော်မတီစည်းဝေးမှာထပ်မံဆွေးနွေးဆုံးဖြတ်သွားမှာဖြစ်ပါတယ်။ UNSC ဖွဲ့တွေအနေနဲ့ကတော့တင်ပြထားတဲ့အချက်၉ချက်ကိုခိုင်မအောင်ထပ်မံဆွေးနွေးပြီးနောက် NCA ကိုလက်မှတ်ထိုးမယ်ဆိုပြီးမတ်လ24ရက်နေ့မှာကျင်းပပြီးစီးခဲ့တဲ့ UNSC ဗဟုလုံမှုဆောင်ဗဟုကော်မတီအရေးပေါ်စည်းဝေးမှာဆုံးဖြတ်ထားပါတယ်ခင်ဗျာ။